ဒီ G7 စက်မှုအင်အားကြီးနိုင်ငံတွေကိုပဲမြန်မာပါဝင်ကမ္ဘာမှငတ်မမှုအန္တရာယ်ကိုကာကွယ်ပေးဖို့ကုလသမဂ္ဂဘက်ကတောင်းဆိုလိုက်ပါတယ်မြန်မာပါဝင်ကမ္ဘာတဝှမ်းမှာလူတွေကြောင့်ဖြစ်ရတဲ့ငတ်မှုခံပါမှုဘေးအန္တရာယ်တွေကိုဟန်တားနိုင်အောင် G7 စက်မှုအင်အားကြီးနိုင်ငံတွေအနေနဲ့ကာကွယ်ပေးဖို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲမာတင်ဂရက်ဖစ်ကမြစ်တာရက်ခံတိုက်တွန်းလိုက်တာကိုဒုတိယပြောခွင့်ရကအခုလိုရှင်းပြပါတယ်
In a statement issued earlier today, he warned that conflict is fueling hunger in too many corners of the world. From Mali to Myanmar,
Italy နိုင်ငံမှာစစ်မှုအင်အားကြီးနိုင်ငံတွေရဲ့စီဝေးမဆခင်အနောက်အာဖရိကတိုက်နိုင်ငံတစ်ခုဖြစ်တဲ့မာလီနိုင်ငံကနေမြန်မာနိုင်ငံအထိကမ္ဘာနေရာတိုင်းမှာပဋိပက္ခတွေကြောင့်အငက်ပေးကြုံနိုင်ရတဲ့အခြေအနေကိုတွန်းပို့နေတဲ့အကြောင်း Martin Griffiths တင်ညာချက်ထုတ်ပြန်လာကိုကုလသမဂ္ဂတရားမှုချုပ်ရဲ့ဒုတိယပြောခွင့်ရ Fahrenheit ကဖတ်ကြားသွားခဲ့တာပါ DG7 စစ်မှုအင်အားကြီးနိုင်ငံတွေအနေနဲ့လူတွေဖန်တီးတဲ့ငတ်မှုခံပါမှုကိုဟန်တားနိုင်အောင်သူတို့ရဲ့ဩဇာရှင်ကိုတုံးပြီးကာကွယ်ပေးဖို့လဲကုလသမဂ္ဂလူသားချင်းစာနာမှုထောက်ထားမှုဆိုင်ရာအကြီးအကဲကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်ဂါဇာကမ်းမြောင်မှာအာရချို့တဲ့ပြီးအပင်းထန်ဒါမှမဟုတ်အတန်အသင့်မနာမချမ်းဖြစ်နေတဲ့ကလေးငယ်3000လောက်ဆေးကုသခွင့်မရတဲ့အတွက်သေဆုံးနိုင်တဲ့အန္တရာယ်ရင်ဆိုင်နေရတဲ့အကြောင်းကုလသမဂ္ဂကလေးများရေမွေအဖွဲ့ UNICEF ကလည်းသတိပေးနေပြီးဒီချိန်မှာလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ရဲ့မေတ္တာရက်ခံချက်ထွက်ပေါ်လာတာပါခင်ဗျ